မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့လက်ရက်ကိုပြစ်တင်ရှုတ်ချအရေးယူဖို့နဲ့ဖမ်းဆီးထားသူတွေအလုံးကိုပြန်လွတ်ပေးဖို့တောင်းဆိုထားတဲ့ဆုံးဖြတ်ချက်တစ်ရက်ကိုအမေရိကန်အောက်လွတ်တော်နိုင်ငံသားရေးရာကော်မတီကအတည်ပြုလိုက်ပါတယ်
။ And also I fully support and co-sponsor the second HR 1112Protect Democracy in Burma Act of 2021.
Democracy ကာကွယ်ရေးဥပဒေမူကြမ်းကိုထောက်ခံကြောင်းနဲ့အာဏာသိမ်းမှုမှာတာဝန်ရှိသူတွေကိုကုလသမဂ္ဂစီမံမှအပြစ်ပေးအရေးယူနိုင်ရေးအမေရိကန်ဆူရဲကိုတောင်းဆိုသွားမှာဖြစ်ကြောင်းဒီရောက်ပြည်နယ်ကိုစားပြုအောက်လတ်တော် Republican မှာ Gloria Tani ကပြောပါတယ်။ Ohio ပြည်နယ်ကအောက်လတ်တော်မှာ Steve Chabot နဲ့ Michigan ပြည်နယ်ကအောက်လတ်တော်မှာ Andy Levin တို့ဦးဆောင်တင်သွင်းတဲ့ဆုံးဖြတ်ချက်ကိုတော့ပါတီနှစ်စလုံးကထောက်ခံခဲ့ကြတာဖြစ်ပါတယ်။လွတ်လပ်ခွင့်အတွက်တိုက်ပွဲဝင်နေတဲ့မြန်မာပြည်သူတွေနဲ့ American ပြည်တော်စုကအတူရက်တီပေါ်မှာဖြစ်ပြီးမြန်မာပြည်သူတွေကိုထောက်ခံအားပေးဖို့လုပ်ဖို့ကံပတ်တွေနဲ့ဆက်ပြီးလက်တွဲလှုပ်လှုပ်သွားမယ်လို့လည်း Republican ကိုယ်စားလှယ်ရှာဖို့ကပြောပါတယ်။တမတော်ကဖွံ့ဖြိုးစမြန်မာဒီမိုကရေစီစနစ်ကိုဆွဆွရွရွဖျက်လို့ဖျက်ဆီးလုပ်ပစ်ပေးမယ်။မြန်မာပြည်သူတွေအပေါ်မှာသူ့အနေနဲ့ယုံကြည်မှုရှိကြောင်းဒီမိုကရက်ကိုယ်စားလှယ် Andy Levin ကပြောပါတယ်။အာဏာရှင်စနစ်ကိုပြန်လည်သွားရကလက်ခံနိုင်စရာဖြစ်တဲ့ဆိုတော့ကိုမြန်မာစစ်တပ်တီအောင်နိုင်ငံသားတိုင်းဝိုင်းနဲ့ American ပြည်တော်စုတို့ကလှုပ်ဆောင်သွားမယ်လို့လည်းသူကပြောပါတယ်။အောက်လွတ်တော်နိုင်ငံသားရေးရာကော်မတီမှာပဲမြန်မာဒီမိုကရေစီကာကွယ်ဥပဒေမူကြမ်း2021ကိုလည်းဒီတစ်ပတ်ထဲမှာတင်သွင်းထားပါရခင်ဗျ။